ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာကျင်းပနေတဲ့ American ASEAN ထိပ်သီးအစည်းအဝေးဟာတည်ဆုံခဲ့ပါပြီ။ကျမတို့အတန်လွင့်ချိန်အစီအစဉ်မတိုင်ခင်နိုင်ပိုင်းအတွင်းကျင်းပခဲ့တဲ့ American သမ္မတ Obama ရဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီမြန်မာနိုင်ငံမှာအစိုးရအပြောင်းလဲကာလမြန်မာနိုင်ငံနဲ့ဆက်ပြီးတော့ထိတွေ့ဆက်ဆံသွားမှာဖြစ်တဲ့အကြောင်းသမ္မတကထည့်သွင်းပြောဆိုသွားပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကိုကျမတို့ရဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကလည်းတက်ရောက်သတင်းယူနေတာဖြစ်ပါတယ်။ဆိုတော့အဲ့ဒီကနေသူကတိုက်ရိုက်သတင်းပေးဖို့မှာဆိုတော့ကိုကျော်ကျော်သိန်းကြီးကြားရပါလားရှင်
။ဟုတ်ကဲ့ကြားရပါဘူးခင်
ဗျ။ဟုတ်ကဲ့အဲ့ဒီမှာသမ္မတအိုဘားမားမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေပြောသွားသလဲဆိုတာပြောပြပါအောင်ရှင်။
ဒီမှာဒုတိယသမ္မတဦးမြင့်ကျွန်းတက်ရောက်တဲ့ American ASEAN ထိပ်သီးအစည်းအဝေးဟာနှစ်ရက်ကြာကျင်းပပြီးတဲ့နောက်ဖေဖော်ဝါရီလ16ရက်အင်္ဂါနေ့ကပြီးဆုံးသွားတာပါ။အစည်းအဝေးဆုံးသတ်လုပ်တဲ့ဒင်းစာရှင်းလင်းပွဲတွင်အရှင်ဖြစ်တဲ့သမ္မတဦးဘာမာက American နဲ့ ASEAN ဖွဲ့အကြားဆွေးနွေးချက်တွေသဘောတူညီချက်တွေကိုပြောသွားတဲ့အထက်မှာဒီမနက်ကနေပတ်သက်ပြီးတော့လည်းဆက်သွင်းပြောဆိုသွားတာပ
ါ။ We will sustain our engagement with the people of Myanmar as the new president is selected and as they work to implementthe ceasefire agreement and move forward with national reconciliation.
သမရတီရွေးချယ်တင်မြောက်တာနဲ့အမျှအပြစ်ခတ်ရစဲရေးသဘောတူညီချက်ကိုဆက်အကောင့်ထဲဖော်သွားပြီးအမျိုးသားပြန်လည်တင်မြောက်ရေးကိုဆက်လုပ်သွားတာနဲ့အမျှမြန်မာလူထုနဲ့ဆက်ပြီးတော့ထိတွေ့ဆက်ဆံသွားပါမယ်
။ဒီလိုဒေသစီဝင်မျိုးကိုအမေရိကန်ပြည်တော်စုကလက်ခံကျင်းပတာဒါဟာပထမဆုံးအခြေဖြစ်ပြီးဒေသတွင်းကဆီယနာဒိန်ကောင်ဆောင်တွေတပါတီအနာရှင်ဆွေးအောက်ဖွဲ့ကောင်ဆောင်တွေစသည်အားဖြင့်ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ခံရတာမဟုတ်တဲ့ကောင်ဆောင်တွေကိုအမေရိကန်သမ္မတကဖိတ်ပြီးကျင်းပတဲ့ထိတွေ့စီဝင်လည်းဖြစ်ပါတယ်။ဒီပေါ်လူခွင့်ရေးအဖွဲ့တွေကဝေဖန်ထောက်ပြတာကိုသမ္မတဥပမာကအထူးသတိပို့ပြပါတယ်။အဲကြောင့်လဲလူခွင့်ရေးလိုကိစ္စမျိုးကိုအမေရိကန်ကမေ့မထားဘူးဆိုတဲ့သဘောထည့်ပြောတော့ပါတယ်
။ I made it clear that the United States will continue to stand with those across Southeast Asia who are working to advance rule of law, good governance, accountable institutions.
အစ်တောင်အာရှဒေသတဝန်းမှာတရားဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်ချုပ်ရေးတာဝန်ခံမှုရှိတဲ့အဖွဲ့အစည်းတွေလူထုအလုံးအတွက်လူခွင့်ရေးတွေဖြစ်ထွန်းစေဖို့လှုံ့ဆော်နေသူတွေနဲ့အမေရိကန်ပြည်ထောင်စုဟာအတူတကွရပ်တည်သွားမယ်ဆိုတာကိုကျွန်တော်ရှင်းရှင်းလင်းလင်းပြောထားပါတယ်
။အစ်တော်အရှာနိုင်ငံတွေအားလုံးကဒဏ္ဍာရီအသီးအမှလုတ်တိုက်နေကြတဲ့လူငယ်ကောင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကလေ့ကျင့်ပြုထောင်ပေးတဲ့ YCLE လို့ခေါ်တဲ့အာဆီယံလူငယ်ကောင်းဆောင်အစီအစဉ်ကို2023ခုနှစ်မှာစတင်အကောင့်ထဲပေါ်ခဲ့တာဖြစ်ပြီးအခုဆိုရင်လူငယ်ကောင်းဆောင်ပေါ်ဝင်6ကောင်းကျော်ရှိနေပါပြီ။သူ့ရဲ့သမ္မတတက်တန်းအတွင်းချမှတ်အကောင့်ထဲပေါ်တဲ့ဒီအစီအစဉ်ပေါ်မှာလည်းသမ္မတဥပမာကမျှော်လင့်ချက်အတော်ထားပုံရပါတယ်
။ And through our youngSoutheast Asian Leaders Initiative, our investment in young people, in their business success, in civil society, and grassroots leaders.
ဆီတောင်အရှာလူငယ်ကောင်းဆောင်အစီအစဉ်ကနေတဆင့်စီးပွားရေးလုပ်ငန်းတွေမှာအောင်မြင်စေဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေဒေသတဝန်းကအောက်ခြေလူထုကောင်းဆောင်တွေစသည်အားဖြင့်လူငယ်တွေတိုးတက်စေဖို့ကျွန်တော်တို့ရဲ့ရည်နှီးမြှုပ်နှံမှုဟာနောင်လာမယ့်နှစ်ပေါင်းများစွာအတွက်ပူးပေါင်းလှုပ်ဆောင်မှုနဲ့ချစ်ကျင်ရည်နှီးမှုစိတ်ဓာတ်အရင်းခံနဲ့ကျွန်တော်တို့ကြားမှာနောက်ထပ်ပိုပြီးခိုင်မြဲစေလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
သမ္မတဥပမာရဲ့သမ္မတတက်တန်းဟာဖြင့်တနည်းတော့ပဲကျွန်တော်တို့ဘို့ခုလိုထိပ်သီးအစည်းအဝေးမျိုးကိုအင်ရှင်ဖြစ်လက်ခံကျင်းပတာဒါဟာနောက်ဆုံးအခြေဖြစ်မှာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကနေအဲလိုသမ္မတမျိုးပဲတက်လာအရှိတော်အရှာနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးမှာသူ့အစိုးရကလမ်းကြောင်းချပေးထားတဲ့အလားအလာကောင်းပေါ်မှာအခြေခံပြီးတက်ပြီးတိုးတက်အောင်လုပ်ဆောင်သွားဖို့သမ္မတဥပမာကမျှော်လင့်ထားပါတယ်ညာ